ရခိုင်ပြည်နယ်ကရိုဟင်ညာတွေအပေါ်မှာမြန်မာစစ်တပ်ရဲ့လုပ်ရက်ဟာလူမျိုးတုံးတက်ဖြတ်မှုဖြစ်တယ်လို့အမေရိကန်အစိုးရကမတ်လ21ရက်နေ့ကတရားဝင်သတ်မှတ်ကြေညာလိုက်တဲ့အပေါ်စစ်ကောင်စီကပယ်ချပါတယ်။အစိုးရအနေနဲ့ရောတပ်မတော်အနေနဲ့ပါလှုပ်ဆောင်ခဲ့တာမရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ဒါပေမဲ့ပြစ်မှုကျူးလွန်ခဲ့တဲ့စစ်သားတချို့တော့ရှိခဲ့တယ်လို့သူကပြောပါတယ်။ရိုဟင်ဂျာတွေကတော့အမေရိကန်အစိုးရရဲ့ကြေညာချက်ကိုကြိုဆိုပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်နှစ်ပေါင်းများစွာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြေညာခဲ့ပါတယ်။အမေရိကန်အစိုးရမှတ်တမ်းတင်ထားတဲ့အထောက်အထားတွေအရမြန်မာစစ်တပ်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုရှင်းလင်းတပ်ဖြတ်တဲ့လုပ်ရက်တွေကိုစစ်တပ်ကရည်ရွယ်ချက်ရှိရှိစနစ်တကျဆောင်ရွက်ခဲ့တယ်လို့သူကဥပမာတချို့ပေးပြီးပြောကြားခဲ့ပါတယ
် Intent is evident in public comments by Min Aung Hlaing, the commander in chief of the Burmese military, who is overseeing the operation.
ဆက်စင်ယူရီကိုကုတ်ကဲခဲ့တဲ့တမရကဝေဥစီချုပ်ဂူယုံကြီးမင်းအွန်လိုင်းကွမ်ဒူတိရှင်ကြားပြောကြားချက်အရရွေချက်ရှိရှိနဲ့ဆောင်ရွက်ခဲ့တဲ့ဆိုတဲ့သက်တည်ကြနေပါတယ်2019ခုနှစ်စက်တင်ဘာလတရနေ့မှာမြန်မာစစ်တပ်ကဂျော်ရီကိုဝင်ရောက်တိုက်ခိုက်ပြီးတော့အမျိုးသားအမျိုးသမီးကလေးငယ်တွေကိုတပ်ဖြတ်နှိပ်စက်မလိန်ချနေခြင်းမှာသူကဘင်္ဂါလီပြဿနာဟာယေရှုပြဿနာဖြစ်တယ်။အပြီးစီးနိုင်တဲ့ပြဿနာဖြစ်လာတယ်။ဒီပြဿနာကိုအစိုးရနဲ့တပ်မတော်ကတေချာကန့်ကွက်ဖြေရှင်းနေပါတယ်လို့ပြောခဲ့ပါတယ်။ဒီမိုကရေစီနိုင်ငံကြရွေးကောက်ထားတဲ့အစိုးရကို2021ခုနှစ်မှာဖယ်ရှားတဲ့ဆရာနာသိမ်းမှုကိုသူပဲဥဆောင်ခဲ့တာဖြစ်ပြီးတော့လက်ရှိမှာလည်းဖိနိတက်ဆက်စုရရဲ့အကြီးအကဲဖြစ်နေပါတယ
်။အခုလိုအမေရိကန်အစိုးရကသတ်မှတ်ကြေညာတဲ့အပေါ်စစ်ကောင်စီကပယ်ချလိုက်ပါတယ်။စစ်သားတချို့ပြစ်မှုတွေကျူးလွန်ခဲ့ပေမဲ့စစ်တပ်တစ်ခုလုံးအနေနဲ့အခုလိုပြစ်မှုတွေကျူးလွန်ခဲ့တာမရှိဘူးလို့အခုလိုတုံ့ပြန်ပါတယ
်။ဒီလိုအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရခင်ပေါ့နော်။ဒီသိသိဆိုရတဲ့အခါကျဆိုရဆက်ဆက်လက်ရှင်းလင်းပြီးဖြစ်ပါတယ်။အဲဒီစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ဖွဲ့စည်းတဲ့လုပ်ဆောင်နေတယ်ရှိတယ်။ဒါနဲ့ပတ်သက်လို့ကြာပြီးကြတော့ပြောပြမှဖြစ်ပါဦး။ဒါတော့တို့ဆွဆွဲနေကြဖြစ်တဲ့အခါတို့ရဲ့အာဇင်အတိုင်းဆွဆွဲနေရမှာဖြစ်တယ်။ကျွန်တော်အနေနဲ့ကဒီမှာလည်းတတ်ပြီးကြတယ်ဖြစ်တယ်။ကျွန်တော်အနေနဲ့ပြစ်မှုကျူးလွန်ခဲ့တဲ့ဟောနော်ပြစ်မှုကျူးလွန်ခဲ့တဲ့ဖြစ်ပြီးကြီးရှိတယ်ပြစ်မှုကျူးလွန်ခဲ့တဲ့ဖြစ်ပြီးကြီးဆိုတာအများကြီးပါပဲတမတော်တရားလုံးနေလည်းရောအစိုးရအနေနဲ့ရောလောက်ဆောင်ကြတာတော့မရှိအဲ့ဒါနဲ့တကယ်ကျွန်တော်တို့ထိုက်တဲ့အရေးကြီးမှုတွေဒါပြစ်မှုနဲ့ဆိုင်တဲ့ဒါပြစ်ဒဏ်နဲ့ဆိုင်တဲ့ဟောနော်အရေးကြီးမှုတွေလည်းဒါဆောင်ရွက်ခဲ့ပြီးဖြစ်ပါတယ
်မြန်မာစစ်တပ်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး2019ခုနှစ်စက်တင်ဘာလတုန်းကရခိုင်ပြည်နယ်မြောက်ပိုင်းအင်းမြင့်ကျေးရွာမှာမွတ်စလင်ဆယ်ဦးကိုတပ်ဖြတ်ခဲ့မှုနဲ့ပတ်သက်ပြီးစစ်သား9ဦးကိုတပ်မတော်ကအလုပ်ကျန်းနဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့တယ်လို့2018ခုနှစ်ဧပြီလမှာစစ်တပ်ကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းထောင်ဒဏ်တွေကိုတစ်နှစ်အထိရှော့ချပေးခဲ့ပြီးတဲ့နောက်2018နိုဝင်ဘာလမှာပဲကာကွယ်ရေးဦးစီးချုပ်အမိန့်နဲ့လူငယ်ချမ်းသာခွင့်ပေးခဲ့ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်အစိုးရကသတ်မှတ်လိုက်တာကိုရခိုင်ပြည်နယ်ကရိုဟင်ဂျာတွေကတော့ချိုးဆိုလိုက်ပါတယ်။တရားစတာမှုရတဲ့အထိဆောင်ရွက်ပေးစေခြင်းတယ်လို့လဲရိုဟင်ဂျာလူမျိုးရေးညွန်ပေါင်းအဖွဲ့ပူးတွဲတည်ထောင်သူတဦးဖြစ်တဲ့ဦးနေဆန်းလင်ကပြောပါတယ
်ဒီလိုရသေးမှုတွေကနိုင်ငံတကာပြီးလာခဲ့တာ2016-2019ဆိုပြီးတဲ့တကယ်တမ်းကျွန်တော်တို့ကခံစားနေရတာ1988ကတည်းကဒါတစ်ပေါင်း40ကျော်ပေါ့နော်အခုလို့အမေရိကန်ဆွေးရကနေပြီးတော့သတ်မှတ်ကြေညာလိုက်တာကဒါကျွန်တော်တို့အားလုံးကြိုဆိုတယ်ဒါနဲ့ပတ်သက်ပြီးတော့ကြေညာနေလို့ကြေညာရုံလို့မဟုတ်ဘူးနောက်ပိုင်းမှာတရားမြတ်မှုရရှိလာရေးအတွက်ဒီအမေရိကန်အစိုးရကနေပြီးတော့စစ်တပ်ဘာတွေလုပ်ပေးမလဲဒါတွေကိုလည်းကျွန်တော်ဆက်လက်တောင်းဆိုပါမယ်ဆက်လက်ပြီးတော့ဒီအမေရိကန်အစိုးရကိုတိုက်တွန်းပါမယ
်ဒီလိုတတ်မှတ်ကြေညာတာကိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းထောက်ခံကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်အတွင်းကလူမျိုးရေးဘာသာရေးအခြေခံနဲ့ပြည်ပခန့်တွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကနေမျိုးရှင်းလင်းမှုတွေအတွင်းစိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကမှတ်တမ်းပြုစုအစည်းအခမ်းတွေထုတ်ပြန်ထားပါတယ်။အဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာ9000ထက်မနည်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်ခင်ဗျာ။